အခုလို COVID-19 ကပ်ဘေးနဲ့တရုတ်ရဲ့ရန်လိုမှုတိုးပွားနေတဲ့ကာလမျိုးမှာမဟာမိတ်တွေပြန်လည်တိစောက်ရေးနဲ့ပြန်လည်သက်ဝင်လှုပ်ရှားလာစေဘိုင်ဒန်အစိုးရကတိကိုတွေအတွက်ကြေကြေသင့်သင့်ထောက်ခံမှုရရှိနေတယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ကဗုဒ္ဓဦးနေ့မှာ Brussels မြို့ကပြောဆိုလိုက်ပါတယ်။သူက NATO အဖွဲ့ဝင်နိုင်ငံတွေရဲ့ဝန်ကြီးများကိုပြောကြားရမှာမဟာမိတ်တွေနဲ့ဆက်လက်ရည်တည်နေတာအမေရိကန်နိုင်ငံရဲ့ image တွေအောင်မြင်ဖို့အကောင်းဆုံးနည်းလမ်းပဲဆိုတာကို90ရာခိုင်နှုန်းသောအမေရိကန်တွေကယုံကြည်ကြတယ်လို့ဆိုပါတယ်
။ The United States will work closely with our allies and our European Union partners across the continent to address our shared challengesand to meet our shared goal of a Europe whole free and at peace.
တကူတဲ့ဖြည့်စင်မှုကြိုးစားတာတကူအမေရိကန်ပြည်တော်စုဟာမိဖက်တွေနဲ့အတူအခက်အခဲကိုကင်တဲ့ဖြည့်စင်တာပိုကောင်းတယ်လို့ကျွန်တော်သိထားပါတယ်။ကျွန်တော်ရဲ့အမမိတ်တွေအားလုံးလည်းအလားတူပဲပြောနိုင်ပါတယ်လို့ဘလင်ကန်ကပြောသွားတာပါ။နေ့ရက်ကြာချင်းပါတဲ့မြောက်အတ္တန္တိစာချုပ်အဖွဲ့ဝင်နိုင်ငံများအဖွဲ့ NATO ဝန်ကြီးများအစည်းအဝေးရဲ့နောက်ဆုံးနေ့မှာဘလင်ကန်ကအဆင့်တူဝန်ကြီးတွေကိုအခုလိုပြောကြားလိုက်ခြင်းဖြစ်ပါတယ်။စီးရင်နဲ့ဤပညာရချင်းချောင်းမှုတွေကလည်းကိုဖစ်ကပ်ပေးနဲ့ရာသီဥတုပြောင်းလဲမှုတွေလိုပဲကဘာကြီးကိုအထူးအချင်းချောင်းနေတယ်လို့လည်းဘလင်ကန်ကဆက်ပြောသွားခဲ့ပါတယ်။ဈေးကွက်နဲ့အခြားအရေးကြီးတဲ့အရင်းမြစ်တွေကိုရရှိဖို့အတွက်တရုတ်နဲ့ရုရှားလိုနိုင်ငံတွေကနှီးပညာတွေကိုအသုံးပြုနေကြတာလည်းချင်းချောင်းမှုတစ်တွေဖြစ်တယ်လို့ဘလင်ကန်ကဝန်ကြီးတွေကိုပြောကြားခဲ့ပါတယ်။